အမေရိကန်ပြည်ထောင်စုကအီရန်နီပြည်ရဲ့2015နိုင်ငံတကာသဘောတူညီချက်ပြန်ပြီးအတက်ဝင်လာရေးအတွက်ညှိနှိုင်းမှုတွေပြန်လုပ်မှာဖြစ်ပြီးအရှေ့လယ်ပိုင်းဒေသမတည်မငြိမ်ချက်ဖြစ်လာစေတဲ့အမှားမျိုးကိုရှောင်ဖို့ဆန္ဒရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြောင်နေမှာပြောပါတယ်။ဒီအတွက်မဟာဗျူဟာဆန္ဒနားလည်ဖို့လွယ်လာပြီးဒါမှမဟုတ်မှားယွင်းမှုတွေနင်းနိုင်တဲ့အနေစီကိုအတွက်ပွင့်လင်းမြင်သာမှုနဲ့အဆက်အသွယ်လုပ်ဖို့လိုအပ်ကြောင်းအွန်လိုင်းကတစ်ဆင့်ဆင်းနေတဲ့မြူနစ်လုံခြုံရေးဆန္ဒနီလာကမှသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်နိုင်ငံကအီရန်ပေါ်ချမှတ်ထားတဲ့အရေးယူတန်းဆောက်မှုတွေကိုဖယ်ရှားပေးမယ်ဆိုရင်သူတို့ဘက်ကသဘောတူညီချက်ချိုးဖောက်မှုတွေမလုပ်တော့ဘဲပြန်ပြီးပြောင်းလဲပေးမှာဖြစ်ကြောင်းအီရန်နိုင်ငံချန်ဝင်ကြီးဂျာဗစ်ဆာရစ်ပြောကြားလိုက်ပြီးနိုင်ငံပိုင်းတွင်းမှာပဲအခုလိုသမ္မတဘိုင်ဒန်ရဲ့မှတ်ချက်ပေးပြောကြားမှုထွက်လာတော့ပါအီရန်နိုင်ငံနျူကလ িয়ার နဲ့ထုတ်မယ့်အစီအစဉ်တွေအားပြော်တော့ပြီးအထူးကြောင့်ဖြစ်အောင်ရည်ရွယ်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အငြင်းဆုံးဖိအားပေးမှုမျိုးကိုမလုပ်ဘဲ2015သဘောတူညီချက်ပြန်အသက်ဝင်လာစေဖို့ရှင်းလင်းမှုတွေမှာပါဝင်ဖို့သမ္မတဘိုင်ဒန်ကလူလာတာဖြစ်ပါတယ်။နျူကလ িয়ার နဲ့ဆိုင်ရာမပြတ်ပွဲရေးလုပ်ဆောင်ရမှာအမှားတွေရှောင်နိုင်ဖို့သတိနဲ့ဆောင်ရွက်တဲ့တန်တမာရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တာကြောင့်ရှင်းလင်းမှုတွေပြန်လုပ်ဖို့ပြင်နေတာလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။